သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တို့ရာရှိမြာဟုယခု year end ကျူတင်ခံမနိုင်သောမူဝါဒများနှင့်ထိုင်းနှံပွဲရာရက်လက်များ2025ခုနှစ်နိုင်ငံရေးကိုပြန်ကြည့်ခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်2025ခုနှစ်မှာဩစတြေးလျနိုင်ငံရေးအတွက်၎င်းသည်ကျူတင်ခံမနိုင်သောမူဝါဒများဖြစ်သောနှစ်တစ်နှစ်ဖြစ်ပြီးထိုင်းနှံပွဲရက်လက်များကိုလည်းတွေးရှိနိုင်ပါတယ်မေလာရွေးကောက်ပွဲမှာ Labor Party ဆိုရသည်ရွေးကောက်ပွဲတွင်အပြတ်အသတ်အနိုင်ရကတီချာတိုက်ခံပါတီခေါင်းဆောင်နှစ်ဦးဖြစ်တဲ့ Peter Dutton နဲ့ Adam Bento ဟာသူတို့ရဲ့မဲနေမြေမှာရှုံးနိမ့်သွားတာကိုတွေ့မြင်ခဲ့ရပါတယ်။ Australia Federal နိုင်ငံရေးကိုစိတ်ဝင်စားနောက်လိုက်များအတွက်အမျိုးသားလုံခြုံရေးဟာတစ်နှစ်တာစတင်ခဲ့တာကိုလည်းတွေ့ရှိရပါတယ်။ပထမချက်ကတော့တီမော့ပင်လေသဘောတူစာချုပ်ညှိနှိုင်းဆွေးနွေးနေချိန်မှာတီမော့လက်စတီအစိုးရရဲ့ကက်ဘိနက်အခန်းကို Australian ထောက်လှမ်းရေးအေဂျင်စီများကလို့ဝက်တက်ဆင်ထားတဲ့အသံဖန်ကရိယာဖြင့်ခိုးပြီးချောင်းနားထောင်တယ်လို့ဆွဆွဲမှုများကိုတွေ့ရှိခဲ့ရပါတယ်။ထို့နောက်ဩဂတ်လမှာ Australia ရဲ့ဂျူးအသိုက်ဝိုင်းပေါ်အနည်းဆုံးဂျူးလူမျိုးစန့်ကျင်ရေးအချိန်နဲ့မနေပြိလုတ်တဲ့နောက်ွယ်မှာအီရန်ရှိကြောင်းအေဇီယိုမှဆုံးဖြတ်ခဲ့သဖြင့်ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကပြင်းထန်သောတုံ့ပြန်မှုကိုကြေညာခဲ့ပါတယ
် A short time ago we informed the Iranian ambassador to Australia that he would be expelled. We have suspended operations at our embassy in Tehran and all our diplomats and are safe in a third country.I can also announce the government will legislate to list Iran's Islamic Revolutionary Guard Corps, the IRGC, as a terrorist organization.
မချာသေးမီကကျွန်ုပ်တို့သည်ဩစတြေးလျနိုင်ငံဆိုင်ရာအီရန်သမားအားနှင်ထုတ်ဖို့အတွက်အကြောင်းကြားခဲ့ပါသည်။ဒီရန်ရှိကျွန်ုပ်တို့ရဲ့သံရုပ်မှာလုပ်ငန်းဆောင်ရွက်မှုများကိုရပ်ဆိုင်းထားပြီးကျွန်ုပ်တို့ရဲ့သံတမန်များအားလုံးသည်တရရနိုင်ငံ၌ဘေးကင်းလုံခြုံရောက်ရှိနေပြီဖြစ်ပါတယ်။အီရန်ရဲ့အစ္စလာမစ်တော်လှန်ရေးအစိုးရဖြစ်တဲ့ IRGC ကိုအချမ်းဖက်အဖွဲ့အစည်းအဖြစ်စည်ရင်းသွင်းဖို့ဩစတြေးလျအစိုးရအနေနဲ့ဥပဒေပြုသွားမယ်လို့လည်းကျွန်တော်ကြေညာပါတယ်။ဝန်ကြီးချုပ်ကအီရန်မှာညွန်ကြားသည့်တိုက်ခိုက်မှုများသည့်ဩစတြေးလျမှာလူမှုရေးစည်းလုံးညီညွတ်မှုကိုရောပါစေရန်ရည်ရွယ်ပြီးမျိုးသားလုံခြုံရေးကိစ္စဟုသူကယူဆကြောင်းဝန်ကြီးချုပ်ကပြောကြားသွားပါတယ်။ Islamophobia ဆိုင်ရာအစီရင်ခံစားမှအာဏာပိုင်များကမြေမြအနေရှိနိုင်သည်ဟုခံစားခဲ့ရကြောင်းအလေးပေးဖော်ပြခဲ့ပြီး Islamophobia တိုက်ဖြတ်ရေးအထူးသံတမန် Edward Malik ကအောက်တိုဘာလ9ရက်ဟာ Hamas တိုက်ခိုက်မှုနောက်ပိုင်းတွင် Muslim စန့်ကျင်ရေးဖြစ်ရပ်များ30ရာခိုင်နှုန်းတိုးလာကြောင်းမှန်တမ်းများရှိတယ်လို့ဆိုပါတယ်မွတ်စလင်များနဲ့ခရီးငယ်များကို၎င်းတို့လှုပ်ဆောင်ခဲ့ခြင်းအတွက်မဟုတ်ဘဲ၎င်းတို့သည်မြေသူနှင့်သူတို့ဘာဝတ်လဲအတွက်ရည်ဝဲသည့်တိုက်ခိုက်မှုများကိုကျွန်ုပ်တို့မြင်တွေ့ခဲ့ရပါတယ်အစ္စလာမိုဖိုဘီယာမပုံတင်ခြင်းနဲ့တွဲပယ်မှုဆောင်ဒါရိုက်တာရှာရာရာအတိုက်အတွက်ဖေဗရူဆိုအရဲ့တုံ့ပြန်မှုသည်စန္ဒများစွာရှိခဲ့တယ်လို့ဆိုပါတယ်။သို့သောအန်သိုနီအယ်ဘနီစီကဓာရီကိုကွဲပြားချီးရှုရန်တောင်းဆိုခဲ့ပါတယ်
။ We have strengthened Commonwealth hate crimes to criminalise threats of violence, force or property damage that target individuals or groups based upon race, religion or nationality. That applies across the board. We have been consistent.
အားလုံးနဲ့သက်ဆိုင်တဲ့အမုန်းစကားများကိုစန့်ကျင်တဲ့ဥပဒေတရားရှိပါတယ်။ Commonwealth အမုန်းရာဇဝတ်မှုများကိုအားကောင်းလာစေပြီးအကြမ်းဖက်မှုများရဲ့ချင်းချောက်မှုများကိုရာဇဝတ်မှုကျူးလွန်သည့်လူမျိုးဘာသာသို့မဟုတ်လူမျိုးကိုအခြေခံတဲ့လူတူးချင်းစီသို့မဟုတ်အုပ်စုများကို ပြတ်မှတ်ထားခြင်းဖြစ်ပါတယ်အဲ့ဒါကအားလုံးနဲ့သက်ဆိုင်ပြီးအကျုံးဝင်ပါတယ်ကျွန်ုပ်တို့ကတသမှတ်ထဲဖြစ်နေပါတယ်တစ်ချိန်တည်းမှာဩစတြေးလျများအချင်းချင်းပုံမကောင်းလာစေရန်အစိုးရကမျှော်လင့်ထားတဲ့ကဲသို့မဲဆန္ဒရှင်များကလည်း၎င်းနဲ့ဆက်လက်ပေါင်းစည်းနိုင်မယ်လို့မျှော်လင့်နေပါတယ်ထို့ကြောင့်2025ခုနှစ်မေလကဖေဒရယ်ရွေးကောက်ပွဲကိုခေါ်ယူခဲ့ပါတယ
် My fellow Australians this morning I visited the Governor General and Her Excellency has accepted my advice that an election be held on Saturday 3rd of May 2025
ကျွန်ုပ်တို့ရဲ့ဩစတြေးလျများခင်ဗျာယနေ့နံနက်တွင်ကျွန်ုပ်သည်ဘီရင်ကန်ကျောက်ထံသို့သွားရောက်ခဲ့ပြီး2025ခုနှစ်မေလ3ရက်စနေနေ့မှာရွေးကောက်ပွဲကျင်းပရန်ကျွန်ုပ်အကြံပေးချက်ကိုလက်ခံခဲ့ပါတယ်။ထို့ရွေးကောက်ပွဲမှာ Labor Party သည်အစိုးရတွင်သာဆက်ရှိနေရုံသာမကအမတ်နေရာစံချိန်တင်အများပြားရရှိသည်ကိုမြင်တွေ့ခဲ့ရပြီးနောက်နေ့နံနက်တွင်၎င်းရဲ့မဲဆန္ဒနယ်မြေ Merrickville သို့သွားရောက်လည်ပတ်စဉ်ဝန်ကြီးချုပ်ကိုတက်တောင့်တက်တာဖြစ်စေခဲ့တယ်လို့ဆိုပါတယ်။
The average HECS debt today is about $27,000. This will cut that debt by about $5,500.
ယနေ့ပြမြ HEC HECS ကျွေးမီ28,000ခန့်ရှိပါတယ်။၎င်းသည်ထိုကျွေးမီကိုဒေါ်လာ 5,500 ခန့်ဖြတ်တောက်နိုင်မှာဖြစ်ပါတယ်။သို့တော်လည်းအစိုးရသည်အခွန်စနစ်ဖြင့်အကျွေးများထပ်မဆက်မီတွင်အညွန်ကိန်းရေးလုပ်ငန်းစဉ်ကိုမိကဲသို့တူလာနေသလဲဆိုသည့်စိုးရင်ပူပါမှုများနှင့်ဟက်စနစ်သည်အမျိုးသမီးများကိုအကျွေးပိုချီပြီးဘွေးရပြီးနောက်တွင်အမျိုးသမီးများသည်အမျိုးသားများထက်ဝင်ငွေပိုနေသောကြောင့်အမျိုးသမီးများအတွက်အားနည်းချက်ဖြစ်စေတယ်လို့ဆိုပါတယ်ဒီကြောင်းသားတွေကအပြောင်းလဲအတွက်ပျော်ရွှင်နေကြတယ်လို့ SBS ကိုပြောပေမဲ့သူတို့သတိထားနေနေရတယ်လို့ဆိုပါတယ်ကြောင်းသားတူက
I guess that is a positive, but it also, you know, it sort of raises the question, what else is being done?
I think it's condescending for a generation of politicians who largely receive their education for free.
ဒါကအပြုသဘောဆောင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါကဘာများလှုပ်ဆောင်နေတယ်လို့မေးခွန်းထုတ်လို့ပါတယ်။နောက်ကျောင်းသားတူကသူတို့ကပညာရေးကိုအလကားအများကြီးရခဲ့တဲ့နိုင်ငံရေးသမားမျိုးဆက်တွေအတွက်အထက်စီးကနေနေတယ်လို့ထင်ပါတယ်။ကြားမှအခြေခံအကြမ်းဖက်မှုနဲ့ပတ်သက်ပြီးတက်ချွတ်လှုပ်ရှားသူများမှတောင်းဆိုတဲ့အကြောင်းအရာများပေါ်တွင်လည်းနှစ်စဉ်လှုပ်ရှားမှု14,000ကျော်ရှိကတက္ကသိုလ်နယ်မြေများတွင်လိမ်ပိုင်းဆိုင်ရာစော်ကားမှုများလည်းရှိနေတာကိုတွေ့ရှိတယ်လို့ဆိုပါတယ်။အမျိုးသားအဆင့်မြင့်ပညာရေးဥပဒေတရချမှတ်ရန်ဩဂတ်လမှအောက်လွှတ်တော်မှတီပြုခဲ့ကြောင်းအစိုးရပါလီမန်အမတ်ဂဲရယ်ဘယ်ရီကလွတ်တော်သို့ပြောကြားခဲ့ပါတယ
် This legislation will provide a pathway to justice for survivors whilst pursuing the end of gender-based violence. And institutional leaders will be expected to actively lead change. Vice chancellors and CEOs will be expected to confront these issues head on.
ဂျာမာအခြေပြုအကြံဖတ်မှုအဆုံးသတ်ရေးကိုလိုက်ရှာနေစဉ်တရားမျှတမှုရှိစေမဲ့လမ်းကြောင်းတစ်ခုဘေးမှဖြစ်ပါれ။အဖွဲ့စည်းဆိုင်ရာခေါင်းဆောင်များသည်အပြောင်းလဲကိုတက်ကြစွာဦးဆောင်နိုင်နိုင်မယ်လို့မျှော်လင့်ပါれ။ Vice Chancellor များနှင့် CEO များသည်ဤပြဿနာကိုထိတ်တဲရင်ဆိုင်ရနိုင်မယ်လို့မျှော်လင့်ပါれ။အစိုးရသည်သက်ကြီးရွယ်ကိုစောင့်ရှောက်ရေးတွင်တစ်နှစ်တာလုံးအာရုံစိုက်လှုပ်ဆောင်ခဲ့ပါれ။အိမ်တွင်ပံ့ပိုးကူညီရန်ဆောင်ဆိုင်နေတဲ့စီရင်များအကြောင်းယခုနှစ်တွင်ပြောဆိုမှုများအများအပြားပေါ်ထွက်လာပါသည်။ထို့ကြောင့်အလားအလာရှိသော Home Care Patient and Resident ဌာနများတွင်နေထိုင်သူများသည်၎င်းတို့၏ကိုယ်ပိုင်ငွေကိုပုံမပေးဆောင်ရန်စီမင်းများကိုပြုပြင်ပြောင်းလဲရန်ပြင်းထန်သောညှဉ်းခုံမှုများ၏အာရုံစိုက်မှုကိုခံခဲ့ရပါသည်။တက်ကြီးရွယ်အိုစောင့်ရှောက်ရေးဝင်ကြီးဆမ်ရေကဩစတြေးလျတက်ကြီးရွယ်အိုများကိုဂုံသိက္ခာရှိရှိပေးခြင်းနဲ့စနစ်ကိုရေရှည်တူတက်အောင်ပြုလုပ်ခြင်းဖြစ်တယ်လို့ပြောဆိုပါတယ်
The updated program that allows older people to stay in their homes and in their communities for as long as possible with the right level of support and care in place.
The GUO Mia, Lagondo Ye, Neimiane, Lagondo Ye, Community Miadwe, a Tanizo, a Change Jaja, Nina Zime, Update Program, the Mangando, Bambo Mune, Giusai Mu Sampi, Nia Utabari. Tachugaro, the Wunji Ye, the Kaysane Pathepi, Yang Ago, Mayonji Jabulo, Subarin. The G Sausha Musaya. Sisayimu Natalie Siegel Browner, Australian Tajiyo Tacho de Sanshamu Lelu Kayaya, Alala Pumyajang, Piosu Tabarin, Achamaga, a Pionlemia outway, Thuna Pune, Physiotherapy, Kutonkedu, Conchase Miago, Soama, Pesama Pietole, Deda Kamyadi, Ye Chojine, the Yuposa Yikedu, Independent support who called the Lula Ye Kunyimiago Ubre Jantachogo Piyama Pipari.
My concern is that those with the least means in our community may have to forsake the most under the model of co-payments. And indeed, that actually might push people earlier into residential care, which costs the taxpayer more. I do feel that that needs to be revisited.
Chinoto soye mumyama, Chinoto ye thangwain dwen, a yeni enezo, shidu myadi, putwe, we peche mu ponza outwe, myazo ngo, sumpeyama, piparin. Mame, lagoundi, sobanga lumyago, residential kedo, tumpo naimari, lagoundi, taxpayer myago, pomo, conjase ma piparin. Tago pianchiwo ludelo, chino, kanzaabari. To the pin, in Yazayi Sagane, Lanyoni Tweshia, Pia Miago, Boda Puerta Kulonga, Kanzaa Barin. Tojan Ferro Nanga Ye, Yakunitwe, Lagone Pathepi, Mido Losa Amigo, Yinkong Jinye, Chinidwin, Tishini Barin. Seeing Kanza Pina, seeing Kanzadi, Mimia, Suwala Digo, Popia Tabarin. In Yawinji, Claire O'Neilga, Suadi, Tapamu Pomo Apejine, Patama in Wedu Miatre, Gaya Gaino, Sabongwe Seasongo, Tutangin Api, Dipiatanago, Pieshinya, Suaga, Chubani Jang, Piosubarin.
This policy is going to have a hugely meaningful impact for the people that choose to use it.
Timuara de Lagango, Tompuya, Yuiche du Miatre, Chimado, Depe, Theosi, my Piparin.
Tamyo Tharin Sangma Rigo Po Nasin Luwala Apple Podcast Google Podcast Spotify Tomo Thimbeni Aga Phipi Ya Yure Podcast Ka Niwa